လာညနေခင်းမှာသောတာရှင်များရှင် VOE American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ20ရက်ကြာတာပြီးနေ့ညနေခင်း VOE မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်မကတော့ဆုမြတ်မမဆီးရီးယားမှာ IS စစ်သွေးကြတွေကိုအနိုင်ရပြီးမို့ American တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတကကြေညာခဲ့တဲ့အပေါ်အင်ဂျီတော်ကကာကွယ်ပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆန့်လိုက်ရမယ့်အခြေအနေကနေရှောင်ရှားနိုင်အောင်လို့ယာယီအစိုးရအသုံးစရိတ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာကျပ်ငွေ10,000အတူတွေနဲ့လက်ဝယ်ဖမ်းဆီးခံရမှုတွေတဖြည်းဖြည်းစိတ်လာတဲ့အတွက်အများပြည်သူကြားထဲမှာစိုးရိမ်စိတ်တွေဖြစ်လာနေပါတယ်
။တရားစွဲတယ်ဟာဖမ်းနေစီးကြည့်တာပြစ်မှုကျွန်းလွန်ကြောင်းအထောက်အထားရှိမှကျွန်တော်ဖမ်းတင်တယ်တရားစွဲတင်တော့လို့ဘာလို့မလဲသူအနေနဲ့ဟိုပါဗျာသူဒီငွေဟိုသူဘယ်ရရပါလဲပြနိုင်လို့ရှိရင်တော့သူဟာသူ့အမိကိုပြင်ပေါ့ဗျာ
ဆိုရတဲ့ဒီအောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဝင်ဥကျော်ဟိုပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့ဒူနာဆင်ရမယ့်သတင်းလွှာရည်ထဲမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုအပိသက်အမိန့်ချမှတ်ဖို့ရွှေ့ဆိုင်းထားလိုက်တဲ့အကြောင်းကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်အပေါ်ချင်းချောက်မှုတွေပိုတိုးလာနေတယ်လို့သတင်းလွတ်လပ်ခွင့်ဆောင်ကြည့်နေတဲ့သတင်းတောင်များအဖွဲ့တွေရဲ့အစီရင်ခံစာတွေမှာဖော်ပြတဲ့အကြောင်းနဲ့နောက်ပိုင်းမှာမြစ်တာလက်ဆောင်တည်တခြင်းတပုတ်ကိုလည်းထုတ်လွှင့်ပေးပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြတွေကိုအနိုင်ရပြီးမို့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်ဗုဒ္ဓဟူးနေ့တုန်းကကြေညာခဲ့တဲ့အပေါ်မှာအင်ဂျီရောကကာကွယ်ပြောကြားခဲ့ပါတယ်။ IS စစ်သွေးကြတွေကိုချေမှုန်းတဲ့အမေရိကန်တပ်တွေရဲ့စစ်စင်ရေးအောင်မြင်သွားပြီးမို့ဆေလွတ်ထားတဲ့တပ်ဖွဲ့ဝင်2000ကိုပြန်ရုပ်ဖို့အချိန်ကျပြီလို့သမ္မတထရမ့်ကမျှော်လင့်မထားဘဲ Twitter ပေါ်မှာကြေညာခဲ့တာပါ။ဒီကြေညာချက်အပေါ်အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေတန်တမန်တွေသာမကလွှတ်တော်အမတ်တွေအံ့အားသင့်ခဲ့ကြပါတယ်။သမ္မတရဲ့ Twitter ပေါ်ကကြေညာချက်နဲ့ပတ်သက်လို့အင်ဂျီရောနဲ့ပန်ဒဂွန်စစ်ဌာနချုပ်ကလည်းရှင်းလင်းပြောကြားခဲ့ရပါတယ်။ IS တွေကိုနှိမ်နှင်းခဲ့နိုင်ပြီလို့ပြောတဲ့အတွက်ဆီးရီးယားကနိုင်ငံတကာပူးပေါင်းတပ်တွေရဲ့စစ်စင်ရေးတွေအဆုံးသတ်တက်သွားပြီဆိုတဲ့အဓိပ္ပာယ်မရောက်ဘူးလို့အင်ဂျီရောပြောခွင့်ရတာဝန်ခံ Sarah Sanders ကပြောပါတယ်။ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရ Dana White ကလည်း IS တွေသိမ်းပိုက်ထားတဲ့နေရာတွေလွတ်မြောက်အောင်လို့ပူးပေါင်းတပ်တွေဆောင်ရွက်နိုင်ခဲ့ပြီဒါပေမဲ့ IS တွေအပေါ်တိုက်ခိုက်တဲ့စစ်စင်ရေးကတော့မပြီးဆုံးသေးဘူးလို့ပြောကြားခဲ့ပါတယ်။ Syria ကနေ American တပ်တွေကိုဘေးကင်းစွာပြန်ရုပ်သိမ်းဖို့ဘလောက်အချိန်ယူမလဲဆိုတာကိုတော့ Ambudor ကရော Pentagon ကပါရှင်းရှင်းမပြောနိုင်ကြပါဘူး။ American က Syria အပေါ်လေကြောင်းတိုက်ခိုက်မှုကို2014ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ IS တပ်တွေကိုချိန်မှုန်းဖို့မြေပြင်တပ်ဖွဲ့တွေက2015ခုနှစ်မှာစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်။
အမေရိကန်တပ်တွေအခုလိုဆီးရီးယားကနေပြန်ခေါ်ယူဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်အပေါ်မှာအထက်လွှတ်တော်အမတ်တွေကတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။သမ္မတထရမ့်ရဲ့ဒီဆုံးဖြတ်ချက်က IS Islamic ဆွန့်ရောက်တွေပြန်ပြီးတော့လူစုနိုင်အောင်အခွင့်အရေးပေးစလို့ဖြစ်သွားနိုင်တဲ့အပြင်ဒေသထဲမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေကိုပစ်ပယ်တာ၊အမေရိကန်တန်တမန်တွေကိုအနောက်ရှက်ပေးတာ၊အမေရိကန်စစ်တပ်ရဲ့အကြံပေးချက်တွေကိုစန့်ကျင်လိုက်တာဖြစ်တယ်ဆိုပြီးတော့အထက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်လိုက်တာဖြစ်ပါတယ်။ကနေဒီကပြည်နယ်ကဒီမိုကရက်ထက်လွတ်တော်အမခရစ်မာဖီကတော့ဆီးရီးယားမှာတပ်တွေပြန်ရုပ်ဖို့ကိစ္စကိုအစည်းအဝေးမချဘဲလှုပ်တာကြောင့်အမေရိကန်အပေါ်ယုံကြည်လေးစားမှုနဲ့ထိခိုက်လာနိုင်တယ်လို့ပြောပါတယ်။ဖလော်ရီဒါပြည်နယ်က Republican အထက်လွတ်တော်အမမာကိုရူဘီယိုကတော့ဒါကအကြီးအကျယ်မှားယွင်းတဲ့ကိစ္စလို့သူ့အနေနဲ့ယုံကြည်ပြီးတော့ရှေ့လာမယ့်နှစ်တွေအတွင်းမှာလည်းအမေရိကန်နဲ့အမေရိကန်အကျိုးစီးပွားတွေအတွက်သာမကအမေရိကန်ရဲ့မဟာမိတ်တွေအတွက်လည်းစိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ပြောလိုက်ပါတယ်။ဒါပြင် New Hampshire ပြည်နယ်အထက်လွတ်တော်အမဂျင်းရှာဟင်းကလည်းသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကအနည်းအလွန်များပြီးတော့အလင်းစလို့ဆုံးဖြတ်လိုက်တာဖြစ်သလိုအဲ့မှာရှိတဲ့အမေရိကန်တပ်တွေရဲ့အကြံပေးချက်တွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့လဲဝေဖန်လိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆန့်လိုက်ရမယ့်အခြေအနေကနေရှောင်ရှားနိုင်အောင်လို့ယာယီအစိုးရအသုံးစရိတ်ကိုအထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်လွှတ်တော်အမတ်တွေဗုဒ္ဓဟူးနေ့တုန်းကအတန်နဲ့မဲခွဲအတည်ပြုလိုက်တဲ့ယာယီအသုံးစရိတ်မှာမက္ဆီကိုနဲ့နယ်စပ်မှာတိုင်းဆောက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စရိတ်ဒေါ်လာ5ဘီလီယံမပါပါဘူး။ယာယီအသုံးစရိတ်ဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုရအောင်မှာပါ။တကယ်လို့အောက်လွှတ်တော်ကပါအတည်ပြုမယ်ဆိုရင်တော့အစိုးရလုပ်ငန်းတွေကို2019 February 8ရက်နေ့အထိဆက်လက်လဲပတ်နိုင်မှာဖြစ်ပါတယ်။ American တောင်ပိုင်းမက္ဆီကိုနယ်စပ်မှာတိုင်းဆောက်ဖို့အတွက်ဒေါ်လာ5ဘီလီယံလွှတ်တော်ကအတည်ပြုမပေးရင်အစိုးရလုပ်ငန်းတွေရပ်သွားအောင်လုပ်မယ်လို့သမ္မတထရမ့်ကလူသိရှင်ကြားပြောခဲ့တာပါ။ အစောပိုင်းကဒီလွှတ်တော်နဲ့အင်ဗျူရောကြားဒီကိစ္စမပြေလည်တဲ့အတွက်အခုတောက်ကြနေပြီးရအစိုးရလုပ်ငန်းတချို့လက်ပတ်မှုရပ်ဆိုင်းရမယ့်အခြေအနေဖြစ်ခဲ့ပြီးတော့ဝန်ထမ်း၈သိန်းကျော်လစာမဲ့ခွင့်ယူကြရမယ့်အနေအထားဖြစ်ခဲ့ပါတယ်။အထက်လွှတ်တော်မှာဗုဒ္ဓဟူးနေ့နှောင်းပိုင်းအတန်းနဲ့မဲခွဲမှုမလုပ်ခင်မှာအမတ်တချို့က Christmas Carol တေးသချင်းတွေကိုတည်ဆူခဲ့ကြပါတယ်။အခုအထက်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေချမ်းနဲ့ပတ်သက်လို့သမ္မတ Trump ဘက်ကတစုံတရာပြောခြင်းမရှိသေးပါဘူး။အင်ဗျူရောကတော့ယာယီအတုံးစိအစီအစဉ်ကိုသမ္မတလေ့လာပါလိမ့်မယ်လို့ပြောကြားထားပါတယ်။
တရုတ်နိုင်ငံကဖမ်းဆီးလိုက်တဲ့တတိယမြောက်ကနေဒါနိုင်ငံသားဟာတရားမဝင်အလုပ်လုပ်ခိုင်းတာကြောင့်ဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။အခုဖမ်းဆီးလိုက်တဲ့သူဟာ Sarah McLevel ဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကသတင်းတော်တွေကိုကြားသောရင်းနှီးကပြောပါတယ်။ဒါပေမဲ့ပြည်ထောင်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့သူမကမပြောသွားခဲ့ပါဘူး။ကနေဒါမီဒီယာတွေကတော့ McLevel ဟာဆီယမတူဖြစ်တယ်ဆိုပြီးတော့အစောပိုင်းမှာဖော်ပြခဲ့ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့ကနေဒါအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်သတင်းအချက်အလက်တွေရနိုင်ဖို့ကြိုးစားနေတယ်လို့ဗိုလ်ထုနေကပြောပါရယ်ဒါပေမဲ့ McLevel ကိုဒီဖမ်းဆီးမှုဟာတရုတ်နိုင်ငံမှာဖမ်းခံထားတဲ့ကနေဒါနိုင်ငံသား၂ယောက်နဲ့တော့ဆက်ဆက်ပုံမရဘဲတိကျဖြစ်တယ်လို့သူကပြောပါရယ်ကနေဒါနိုင်ငံကတရုတ်နိုင်ငံ Huawei တယ်လီဖုန်းကုမ္ပဏီအမှုဆောင်မန်ဝမ်ဂျိုးကိုအမေရိကန်ရဲ့ဖမ်းဝရနဲ့ဒီဇင်ဘာ၁ရက်နေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်တိတ်မကြခင်မှာပဲတရုတ်နိုင်ငံဘက်ကလည်းကနေဒါနိုင်ငံသား၂ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။မောင်ဝမ်ဂျိုးကတော့အမေရိကန်ကအီရန်နိုင်ငံအပေါ်မှာချမှတ်ထားတဲ့တံခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ကြာသာရေဒီညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ဒီမှာဒီဒေသခံရခိုင်လူမျိုးနှစ်ယောက်တေဆုံးခဲ့ပြီးတဲ့နောက်နှစ်ဖက်အတိုင်းဝိုင်းကြားနဲ့ဒေသခံတွေကြားမှာလုံခြုံရေးစိုးရိမ်မှုတွေဖြစ်နေပါတယ်ရခိုင်လူမျိုးနှစ်ယောက်တတ်ခံခဲ့ရပြီးတဲ့နောက်စစ်တပ်ရဲလုံခြုံရေးတပ်တွေနဲ့နေကြားဆောင်တပ်တွေပူးပေါင်းပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်ချောင်းထဲမှာငါးဖမ်းသွားတဲ့ဒီဒေသခံမရမာကြီးလူမျိုးနှစ်ယောက်နဲ့ရခိုင်လူမျိုးနှစ်ယောက်တို့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ရခိုင်နှစ်ယောက်ရဲ့အလောင်းကိုအခုရက်ပိုင်းကပဲပြန်ပြီးတွေ့တယ်လို့ရခိုင်မျိုးသားပါတီရတိတောင်မျိုးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆောဝေက VOA မြန်မာပိုင်းကိုပြောပါရယ်ရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေတဲ့ဗိုလ်တီတောင်ဘက်မှာတော့ဒီစစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်နေတယ်ဆိုတာကိုတပ်မတော်ကာကွယ်ဦးစီးချုပ်ရုံးဘက်ကသတင်းထုတ်ပြန်ထားပါရယ်2019 August လတုန်းကဒီအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေဆက်ကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးတွေကနေမြေရှင်းလင်းရေးလုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပါတယ်
။တောင်ကိုရီးယားနိုင်ငံမှာတက္ကစီစီးတဲ့ခီးတွေတွေစုပေါင်းပြီးတော့တက္ကစီငါးစီးနိုင်မဲ့တယ်လီဖုန်း application စတင်လိုက်တာကိုကန့်ကွက်တဲ့အနေနဲ့တက္ကစီငါးရင်ပေါင်းတွေဟာစိုးမျိုးမှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။တက္ကစီငါးရင်ပေါင်းတွေတောင်းတဲ့ချီပြီးတော့ကားမမောင်းကြပဲစိုးမျိုးလေကောင်ကတောင်ကိုရီးယားပါလီမန်ရှေ့မှာစုဝေးဆန္ဒပြခဲ့ကြတာပါအငားရမောင်းတွေကချွေးကြော်တန်တွေဆိုင်းပုတ်တွေကင်ဆောင်ပြီးတော့လူသမားသမဂ္ဂတချင်းတွေကိုတီးဆူဆန္ဒပြခဲ့ကြတာပါတက္ကစီစုပြီးတော့ဒီစီးနိုင်မဲ့ကကောင်မိုဘိုလ်ဒီဖုန်းဆော့ဖ်ဝဲစတင်လိုက်တာကိုကန့်ကွက်တဲ့အနေနဲ့အငားရမောင်းတို့ကသူကိုယ်သူမိရှုတက်တည်ခဲ့ပြီးတဲ့နောက်ရပ်ပိုင်းအတွက်မှာပဲအခုလိုဆန္ဒပြခဲ့ကြတာပါဒီလိုသိဆုံးသွားတဲ့အပေါ်မှာဝန်ထဲချင်းအထိတ်မှတ်ဖြစ်နေအငားရမောင်းတွေကလည်းအနောက်ရောင်နှဖူးစည်းတွေဖဲပြားတွေကိုဝတ်ဆင်ခဲ့ကြပြီးတော့ဒီအငားရပေါင်းပြီးတော့စီးမဲ့အစီအစဉ်ကိုတိုက်ဖြတ်ဖို့လဲကြွေးကြော်ခဲ့ကြပါတယ်အခုလိုငားရမောင်းတွေဘက်ကအကြီးကျယ်ဆန္ဒပြကန့်ကွက်ခဲ့တာကြောင့်ကကောက်ကုမ္ပဏီကလည်းသူတို့ရဲ့ဒီလိုတက္ကစီစုပေါင်းစီးနိုင်မဲ့အစီအစဉ်ကိုအခုလောလောဆယ်မှာဆိုင်းငံ့ထားပါတယ်ကကောက်ကုမ္ပဏီဟာတောင်ကိုရီးယားနိုင်ငံရဲ့ထိပ်တန်းဖုန်းကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့ကဒီနိုင်ငံတကာ Gatwick လေယာဉ်ခွေမှာ drone တွေပြန်တန်းခဲ့တာကိုတာဝန်ရှိသူတွေဆက်လက်စုံစမ်းနေတဲ့အတွက်လေဆိပ်ကိုပိတ်ထားပါတယ်။လေယာဉ်အစင်းတက်အများဆုံးလန်ဒန်လေဆိပ်တစ်ခုကိုပိတ်ထားရတဲ့အတွက်တောင်းတဲ့ချီတဲ့ခီးသည်တွေရဲ့ခီးစဉ်တွေနှောင့်နှေးဒုက္ခရောက်နေပါတယ်။ခီးစဉ်အများပြားကိုဖျက်ထားရတဲ့အတွက်ခီးသည်တွေအနေနဲ့လေဆိပ်ကိုမလာခင်မှာလေယာဉ်ပြန်တန်းမှုအချိန်စရာတွေကိုအရင်ကြည့်ကြဖို့အတွက်လေဆိပ်တာဝန်ရှိသူတွေကအကြံပေးထားပါတယ်။Gatwick ကနေပြီးတော့ထွက်မဲ့ခီးစဉ်တွေရောလေဆိပ်ကိုဆင်းမဲ့ခီးစဉ်တွေကိုပါဖျက်ထားတာပါဒေသစံတော်ချိန်မနေ့9နာရီလောက်အထိအဝေးထိန် drone ရင်နှစ်ဆင်းလေယာဉ်ခွင်းခြံစည်းရိုးကိုဖျက်ပြီးတော့လေယာဉ်ပြေးလည်နေရအထိပြန်တန်းနေတာတွေ့တဲ့အတွက်အခုလိုလေဆိပ်ကိုပိတ်ပြီးတော့စုံစမ်းစစ်ဆေးနေတာလို့တာဝန်ရှိသူတွေကပြောပါတယ
် Arab Sobor များပြည်တော်စု UAE နိုင်ငံမှာချင်းပနေတဲ့ FIFA ကမ္ဘာ Club Champion Phla ဘောလုံးပွဲမှာတော့ Real Madrid အသင်း Final တက်သွားပါတယ်ဘောလုံးနဲ့ကစားခဲ့တဲ့ဒီ semi final မှာ Real Madrid ကဂျပန်နိုင်ငံက Kashima Antlers အသင်းကို 3-2 နဲ့နိုင်ပြီးတော့ final တက်သွားတာဖြစ်ပါတယ်။ Real Madrid တို့ goal တွေကိုတော့ Will Tyson မှု Gareth Bale ကပဲ44မိနစ်53မိနစ်နဲ့55မိနစ်ဒီမှာတွင်းခဲ့တာပါ Real Madrid အတွက်တော့ဒါဟာ FIFA ကမ္ဘာ Club Champion ဖလားမှာ3နဲ့ဆက်တိုက် Final တက်နိုင်ခဲ့တာလည်းဖြစ်ပါတယ် Final မှာတော့ Real Madrid အသင်းဟာ Asian နိုင်ငံက El Ahly Club အသင်းနဲ့စနေနေ့မှာဘိုးလူကြမှာဖြစ်ပါတယ်တတိယနေရာလူပွဲမှာတော့တောင်အမေရိက Champion River Plate နဲ့ Japan က Kashima Antlers အသင်းတို့ကစားအမှာဖြစ်ပါတယ်ခင်ဗျာ Direct from Washington
The Voice of America, VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာကျပ်ငွေ10,000အတူတွေနဲ့လက်ဝဲဖန်းစည်းခံရမှုတွေတဖြည်းဖြည်းစိတ်လာတာကြောင့်အများပြည်သူကြားတဲ့ကျပ်10,000ငွေစက်ကူပေါ်စိုးရိမ်စိတ်တွေဖြစ်လာနေပါတယ်။ဒါဟာမြန်မာငွေစက်ကူပေါ်လူထုယုံကြည်မှုကျဆင်းလာနိုင်တယ်လို့တရားဥပဒေစိုးမိုးမှုအားနည်းနေတဲ့ပြည်ယုလဲဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေနဲ့စီးပွားရေးလေ့လာသူတွေကပြောပါတယ်။ဒီအခြေအနေတွေပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာကျောင်းဝီတပေါင်းနဲ့အတူကိုင်းဆောင်ထားတဲ့သူတွေမကြာခဏဆိုသလိုဖမ်းဆီးမိရဲ့ကိစ္စရေးကြောင့်အများပြည်သူကြားထဲမှာတပေါင်းနဲ့ငွေဆက်ကိုတုံးဆွဲမှုအပေါ်မှာစိုးရိမ်မှုကြီးဖြစ်လာနေပါတယ်။ငွေတုတွေလက်ဝဲမိရဲ့စိုးရဲ့သတင်းတွေကြောင့်ငွေဆက်ကိုအစ်စ်ဟုတ်မဟုတ်ဘလို့စစ်ဆေးရမယ်ဆိုတာကလည်းတုံးဆွဲသူတွေကြားပူပန်နေကြရဲ့အဓိကကိစ္စပါ။မြန်မာနိုင်ငံဘိုးဘန်ဥပဒေအရဆိုရင်တော့ငွေတုလက်ဝဲတွေးရှိသူကိုထောင်နန်းနဲ့ငွေတန်းတွေအပြစ်ပေးအရေးယူနိုင်ပါတယ်။ဘိုးဘန်ကထုတ်ထားတဲ့ငွေဆက်ကူဒင်းကငွေကြေးစာချုပ်တွေကိုအတူမှန်သိလျက်နဲ့တုံးဆွဲခြင်းမပြုရလို့ဘိုးဘန်ဥပဒေမှာစုထားတာကြောင့်အရေးယူရဲ့နေရာမှာဖမ်းဆီးရဲ့အာဏာပိုင်ရဲ့တုံးသက်ချက်ကလည်းအရေးကြီးပါတယ်။ဒါကြောင့်လည်းငွေတုမှုကိစ္စမှာတပ်သိထောက်ထားအတိအကျရှိမှဖမ်းဆီးအရေးယူသင့်ပြီးငွေတုမိတိုင်းဖမ်းမယ်ဆိုရင်တော့နင်းနာနိုင်သူတွေများလာဖို့ပဲရှိရလို့ပြည်အောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဝင်ဦးကျော်ဟိုးကပြောပါတယ်။
ဟိုတရားစွဲတယ်ဟာဖားနေစီးကြည့်လို့ဒါပြစ်မှုကျွန်းလုံးကြောင့်အထောက်ထားရှိမှကျွန်တော်ဖမ်းတင်တယ်တရားစွဲတင်တော့လို့ဟုတ်တယ်မလားသူအနေနဲ့ဟိုဘာဗျာတူတူငွေဟိုသူဘယ်ကရပါလဲဆိုပြနိုင်လို့ရှိရင်တော့သူကသူ့အမီးလူကြည့်ရမလားတရွတ်တလီရတယ်ကိစ္စမှလည်းပဲတရားစွဲဖို့မဖြစ်ဘူးအဲ့ညမဆာသားတော့တမျိုးပဲအမှန်တော့အဲ့ဒါကြတော့ရဲပေါ်မူတည်သွားတော့ပြည်ရဲအနေနဲ့ဒါကိုကျွန်တော်စဉ်းစားကြည့်နေတော့ပေါ့ဗျာခုနကပြောလို့သူဒီငွေစက်ကူကအတူတားဆက်လာဆိုတော့သိရတာနဲ့သူသုံးတာဖြစ်တယ်လို့ရဲကအထောက်ထားရှိမှဖမ်းတယ်
နိုဝင်ဘာ29ကမြန်မာကျောင်းဝေ1000နံကင်ထားတဲ့စင်ကာပူနိုင်ငံသား2ယောက်ရန်ကုန်မှာဖမ်းခံရလို့စင်ကာပူကငွေလဲလုပ်ငန်း18ခုကိုသူတို့ရဲတပ်ဖွဲ့ကရှာဖွေခဲ့ပြီး1000နံအတူတွေမိခဲ့ပါတယ်အဲ့ဒီနောက်ပိုင်းစင်ကာပူမှာအလုပ်လုပ်ပြီးပြန်လာတဲ့ဘကိုရိုင်းဒိုင်ယူမြို့နယ်ကအမျိုးသမီးစီက1000နံအတူရွက်190မိတာပြီးတော့မနေ့ကဘန်ကားတဆင့်ငွေလွှဲတဲ့အမျိုးသားတစ်ယောက်စီကလည်း1000နံအတူရွက်90မိတာတွေဇက်တိုက်ဆိုသလိုဖြစ်လာတာပါဒါကြောင့်ဒီငွေအတူပြဿနာဟာအစိုးရဘက်မှလုံးဝတောင်းရှိနေရလို့နိုင်ငံရေးစီးပွားရေးလေ့လာသူတဦးဖြစ်တဲ့ဦးစည်ရသူကပြောပါတယ
်ကျောင်းဝင်စုံမွေးရအဓိကပါဗျဘာလဲဆိုတော့ဒီငွေဆက်ကူတွေအတူတွေပြန့်နှံ့နေရဆိုတာဟိုထုတ်ဝေတဲ့လူကတောင်းရှိတယ်လေဟိုတားကောင်ဖြစ်သွားတဲ့လူပေါ့ဗျာကိုစီရောက်လာလို့ကိုကမတိပဲပန်သွားသွားပြီးတော့အပန်းခံရဒါမျိုးဆိုရင်တော့လွဲနေပြီပေါ့လေတော်ဥတွေဆိုတာကတော့ဟိုမဆိုင်တဲ့သူအပြစ်မတက်ရောက်စေရဆိုတဲ့ဟာရှိပါတယ်ဆိုတော့အဲ့ဒါကနံပါတ်1အရေးကြီးတာပေါ့လေအဲနံပါတ်2ကတော့ဝေဆက်ကူဆိုတာကအစိုးရရဲ့ကြည့်လို့ကျွန်တော်ကတောင်းကြတာဟိုဆိုတဲ့အခါကျတော့ဝေဆက်ကူပေါ်မှာဒါယုံကြည်မှုချလာတယ်ပေါ့လေမြန်မာနိုင်ငံရဲ့အကြီးဆုံးဝေဆက်ကူဖြစ်တဲ့ဒါတပေါင်းနံပေါ်လူတွေယုံကြည်မှုကြလာရင်ဒါဆွေးနွေးပေါ်ယုံကြည်မှုကြလာတာနဲ့တူတူပဲပေါ့ဒါတရားဥပဒေစိုးမိုးဆိုင်ရာအာဏာပိုင်တွေကအရေးတကြီးကျွန်တော်တို့လုပ်တတ်ပါတယ
်လက်ရှိမှာမြန်မာကျန်းဝေတံပေါ်ကြဆင်းနေတဲ့အချိန်မှာငွေဆက်ကူအတူရဲ့တက်ရောက်မှုတွေပုံပြီးရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုနေရလဲရှိပါတယ်စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကတော့ဒီလိုခန့်မှန်းပြောဆိုနေရတွေကိုသူ့အနေနဲ့မမျှော်လင့်ကြောင်းအခုလိုပြောပါတယ
်ဝေဆက်ကူအတူထုတ်တယ်ဆိုတာတကယ်ကြီးမားတဲ့ပြစ်တံနေတာနော်တကယ်တမ်းပြောရင်အရန်ကြီးပါပြစ်တံကြီးပါဒါအဲ့ဒီအတွက်လည်းတေချာပါတေချာလာတော့လိုက်နေပါပါပဲစီးပွားရေးပေါ်မှာကြီးကြီးမားမားကြီးတက်ရောက်မှုရှိလာအောင်တော့ကျွန်တော်တော့သိမထင်ပါအဲကျွန်တော်အမြင်ပါနော်ဟိုဖွဲ့ဝင်တွေပြောရင်ဗျာဝေဆက်ကူအတူထွက်လို့ဟိုသူကသူကသူဒါအတူလုံးတဲ့လူကိုလိုက်လာစုံအမှန်ဖမ်းဆီးမဲ့ရေးယူမယ်ဒါတော့လုံးဝမဟုတ်ဘူးဗျာနော် 我在国内住里面啊，西南都是没有，里面嘛，正规单位不嘛，有几乎要到的都让我们填嘛。反正我这个月不办的也不蛮大的，俺老里面嘛算起码嘛不得了，喏，俺老被填的。
你妈那个保安屋不的这个，他当时动是在哪边嘛？边上给玩的，挨的屋不的也看实况，屏幕的边上的嘛，保安啊偷他的我听啊，撒娇撒蛋的个，都蛮体谅的，都蛮松人，不嘛这样啊呀。我们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋
友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东南亚的朋友们在东ဘာရီကျုံရရပါတယ်ဆိုတော့ VOAS နိနေညာတိုင်းရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်တုတ်တက်မှုတွေစုံယုံမှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောတာရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်နေတဲ့အစီအစဉ်ကပြုစုပါရယ်ရှင
် VOA ဒိုင်းလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်ဒီတစ်ပတ်စနေညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ခြင်းပါတယ်ရှင်။အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုအပိသက်အမိန့်ချမှတ်ဖို့ကိုအင်္ဂါနေ့ကပြည်ထောင်စုတရားသူကြီးကရွှေ့ဆိုင်းလိုက်ပြီးတချိန်ထဲမှာပဲသူကျူးလွန်ခဲ့တဲ့ပြစ်မှုအတွက်လည်းတရားသူကြီးကကြေမောင်းခဲ့ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့ရုရှားဆွတ်ဖက်မှုစုံစမ်းရေးမှာစစ်ဆေးမှုတွေကိုဖလင်းကလိန်လည်ခဲ့တဲ့အတွက်အပြစ်ရှိတယ်လို့ဝန်ခံခဲ့တာပါဖလင်းအနေနဲ့များများပူပေါင်းဆောင်ရွက်ဖို့အချိန်ထပ်ပေးတာဖြစ်တဲ့အကြောင်းဂျင်းမလုံးကသတင်းပေးပို့ထားတာကိုကိုငင်းညံကပြောပြပေးမှာပါရှင
်အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းအတွက်ကတော့တရားမျှတမှုနှောင့်နှေးသွားတာပါဖက်ဒရယ်တရားသူကြီးကဖလင်းကိုစီရင်ချက်ချဖို့ရွှေ့ဆိုင်းလိုက်ပြီးအငြင်းစားစစ်ဘုတ်ချုပ်ကြီးဟောင်းကိုအထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့ရုရှားစုံစမ်းရေးမှာပူးပေါင်းဆောင်ရွက်ဖို့အချိန်ထပ်ပေးလိုက်တာပါဒါပေမဲ့လည်းဖလင်းကျူးလွန်ခဲ့တဲ့အမှုအတွက်သူ့ရဲ့ယုံရှာမှုကိုမဖုံးနိုင်ဖြစ်ရပြီးခမည်းဟာနိုင်ငံကိုရောင်းစားခဲ့သူတယောက်အဖြစ်စွပ်စွဲနိုင်တယ်လို့တရားသူကြီး MS Sullivan ကပြောဆိုခဲ့ပါတယ်သမ္မတအပြောင်းအလဲလုပ်တဲ့ကာလအတွင်းမှာအမေရိကန်နိုင်ငံဆိုင်ရာရုရှားတန်မတ်ကြီးဟောင်းနဲ့သူအဆက်အသွယ်ရှိတဲ့အကြောင်း FBI စစ်ဆေးသူတွေကိုလိန်လည်ခဲ့တဲ့အတွက်ဖလင်းမှာအပြစ်ရှိကြောင်းမနစ်ကဝန်ခံခဲ့တာပါအငိမ့်သာစစ်ဘုတ်ချုပ်ကြီးဖလင်းဟာပူးပေါင်းကူညီခဲ့တဲ့အတွက်ထောင်ဒဏ်မချဖို့စုံစမ်းစစ်ဆေးသူတွေကတရားရုံးကိုတိုက်တွန်းအကြံပေးခဲ့ပါတယ်အင်ဘျူရောပြောခွင့်ရဆာရာဆန်ဒါစ်ကိုလည်းဖလင်းနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ
် The delay is something between General Flynn and the courts
နောက်နေ့ရတာကတရားရုံးနဲ့ဘုတ်ချုပ်ဖလင်းကြားကကိစ္စသာဖြစ်ပြီးတော့ဒါကိုသူတို့ဘာသာသူတို့ဆုံးဖြတ်ရမှာပါဒီကြားထဲမှာတော့ဘိုဂျိုဖလင်းအတွက်ဆူတောင်းပေးပြီးကျမတို့ဒီမှာနေ့စဉ်လှုပ်ရှားရှိတာကိုဆက်လုပ်သွားရမှာပါ
။သမ္မတထရမ့်ကလည်းဖလင်းအတွက်ကံကောင်းပါစေလို့ Twitter ကရေးသားခဲ့ပြီးသူ့ရဲ့2016မဲဆွယ်စီးယုံမှုတွေနဲ့ရုရှားအကြားပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ညင်းဆိုသွားပါတယ်။ရုရှားရဲ့စုံစမ်းမှုတွေမှာဖလင်းရဲ့အကူအညီဟာတော်တော်ကြီးတယ်လို့လေ့လာသူ Chris Elderson ကပြောပါတယ်။
I think it's pretty clear Michael Flynn did have
Michael Flynn မှာပြောစရာအကြောင်းတွေရှိခဲ့ပါလိမ့်မယ်။ဒီအကြောင်းကိုလည်းအထူးစုံစမ်းရေးမှူးနဲ့19ချိန်တွေ့ပြီးပြောခဲ့တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီအကြောင်းတွေထဲမှာတရားရုံးကိုဝင်နှောင့်ရှက်တဲ့အကြောင်းတွေ၊ရုရှားနဲ့ထရမ့်မဲဆွယ်စီးပွားရေးအဖွဲ့အကြားပူးပေါင်းဆောင်ရွက်မှုလိုကိစ္စတွေပါဝင်နေပါလိမ့
်။သမ္မတထရမ့်ရဲ့ကိုပိုင်ရှေ့နေဟောင်း Michael Cohen ကို1003နှစ်ချပြီးတပတ်အတွင်းမှာပဲ Flynn ကိုရုံးထုတ်စစ်ဆေးခဲ့တာပါ။Michael Cohen ကတော့ Trump သမ္မတမဖြစ်ခင်ကရှုတ်ခဲ့တယ်လို့စွပ်စွဲတဲ့အမျိုးသမီးနှစ်ယောက်ကိုငွေပေးနှုတ်ပိတ်ခဲ့တဲ့အတွက်မဲဆွယ်စည်းရုံးရေးဆိုင်ရာငွေကြေးစည်းကမ်းတွေဖောက်ပြမှုနဲ့အပြစ်ရှိတယ်လို့ဝန်ခံခဲ့တာပါခင်ဗျာ
ကိုငင်းညံပြောပြခဲ့တာပါရှင် အခုဆက်ပြီးတော့ကဘာတဝန်းသတင်းလွတ်လပ်ခွင့်အပေါ်ချိန်ချမှုတွေပိုများလာတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ကဘာတဝန်းသတင်းလွတ်လပ်ခွင့်အပေါ်ချိန်ချမှုတွေပိုတိုးလာနေတယ်လို့သတင်းလွတ်လပ်ခွင့်စောင့်ကြည့်နေတဲ့ CPJ သတင်းသမားများကကွယ်ဆောင်ရှောက်ရေးအဖွဲ့နဲ့ RSF နဲ့စီမချသတင်းတောက်များအဖွဲ့တွေရဲ့အစီရင်ခံစာတွေမှာဖော်ပြပါရယ်။ပြီးခဲ့တဲ့2018ခုနှစ်မှာသတင်းပေးပို့ရင်းအသက်ခံရပြန်ပေးဆွဲခံရဖန်းစည်းခံရတဲ့သတင်းတောက်အရေအတွက်အရင်နှစ်တွေကထက်ပိုများလာတယ်လို့အဖွဲ့နှစ်ခုစလုံးကပြောဆိုတာပါ VOA သတင်းတောက် Elizabeth Chernoff ရဲ့သတင်းလွှာကိုကိုသိန်းထိုင်ကပြောပြပါမယ်ရှင
်အပြည်လအတွင်းကပဲအာဖဂန်နစ္စတန်နိုင်ငံမှာ ISIS အသေးခံဘုံးခွဲသမားတယောက်ဖောက်ခွဲတိုက်ခိုက်ခဲ့လို့လူ26ယောက်သေဆုံးခဲ့ပါတယ်ဖောက်ခွဲတိုက်ခိုက်ခံရတဲ့နေရာကိုဖြစ်ဖြစ်ချင်းသတင်းယူဖို့ပြေးသွားခဲ့တဲ့သတင်းတောက်9ယောက်လည်းသေဆုံးတဲ့အထက်မှာပါဝင်ပါတယ်ဂျွန်လအတွင်းကတော့အမေရိကန်ပြည်တော်စုမေလန်ပြည်နယ်မှာသတင်းဌာနတစ်ခုသတင်းကမ်းထဲကိုတရသမားတယောက်ဝင်ရောက်ပစ်ခတ်ခဲ့လို့ဝင်ထဲ၅ယောက်သေဆုံးခဲ့ပါတယ်။အော်တိုဘာလာမှာဝါရှင်တန်ပို့သတင်းတောက်ဂျမဲလ်ကိုရှတ်ဂျီတူရကီနိုင်ငံကစော်ရီကောင်စစ်ဝင်ရုံအတွင်းအသက်ခံခဲ့ရပါတယ်။ကမ္ဘာတော်မှာသတင်းတောက်တွေပြန်ပြီးဆွဲခံရတပ်ဖြတ်ဖမ်းဆီးခံရတာတွေစတဲ့ချင်းချောက်မှုတွေဒိုးလာနေပြီးမဖြစ်မနေသတိထားမယ်ခြေတွေရောက်နေပြီလို့ RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကMarcus Ewan ga Skype ka ni byo ba de
Journalists in democracies are increasingly at threat and journalists
Democracy နိုင်ငံတွေမှာသတင်းတောက်တွေအပေါ်ချိန်ချောက်မှုတွေတိုးလာနေပါတယ်စစ်မှတ်ဖြစ်ပွားနေတာမဟုတ်တဲ့နိုင်ငံတွေမှာတော့သတင်းတောက်တွေအနေနဲ့သူတို့သတင်းအတွက်အဆုံးစွန်စွန့်လွတ်စွန့်စားပြီးသတင်းရယူနေရပါတယ
် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့ဆိုအရ2018ခုနှစ်အတွင်းကမ္ဘာတဝန်းမှာသတင်းတောက်အနည်းဆုံး63ယောက်အသက်ခံခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့သတင်းတောက်တွေပေါ်တက်ခဲမှုတွေဟာတပ်ဖြတ်တာတခုတည်းတွေမဟုတ်ပါဘူး။ဖမ်းဆီးထောင်ချတာတွေလည်းပိုများလာခဲ့ပါတယ်။ဒီလိုဖမ်းခံရမှုတွေအကြောင်းပြောကြရင်မြန်မာနိုင်ငံမှာ Rider သတင်းဌာနကသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးထောင်ဒဏ်9နှစ်ပြည့်တန်ချခံခဲ့ရတဲ့ကိစ္စကိုလည်းထောက်ပြပြောဆိုကြပါတယ်။ CBJ အဖွဲ့ကြီးက Robert Mahoney ကအခုလိုပြောပါတယ
်။ They uncovered a war crime, an atrocity.
ရက်ဆက်တဲ့တပ်ဖြတ်မှုဆေးရာဇဝတ်မှုကိုသူတို့ကထုတ်ဖော်ခဲ့တယ်။ဒီအတွက်ရဲတွေကထောင်ချောက်ဆင်ပြီးမှတ်တမ်းတွေတရားမဝင်ခိုးယူတယ်ဆိုပြီးဖမ်းဆီးခဲ့တယ်။တကယ်တမ်းသူတို့ကျူးလွန်ခဲ့တာမဟုတ်ပါဘူး။နောက်ဟန်ပြတရားစီရင်ရေးနဲ့ထောင်ထဲထည့်ခဲ့တယ်။ဒါဟာသတင်းတောက်တွေအနေနဲ့သူတို့နိုင်ငံထဲမှာအစိုးရအကြောင်းသတင်းရေးရင်းဒုက္ခပေးခံရတဲ့အဖြစ်အပျက်ကိုအတိအကျပြနေပါတယ်
။ You're creating violence by your questions.
အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်ကခင်ဗျားတို့သတင်းတောက်တွေဟာအမှန်တိုက်မရှိပဲအကြမ်းဖက်မှုတွေကိုဖန်တီးနေတဲ့သတင်းလိမ်တွေကအကြမ်းဖက်မှုကိုဖန်တီးနေတဲ့ဆိုပြီးသတင်းတောက်တွေကိုဆွဆွဲပြောဆိုခဲ့တာပါဒီလိုအမေရိကန်ပြည်ထောင်စုမှာသမ္မတကသတင်းတောက်တွေပေါ်ပြင်းပြင်းထန်ထန်ဆွဆွဲဝေဖန်တာမျိုးကတခြားနိုင်ငံတွေလည်းအလားတူသတင်းဌာနတွေပေါ်အစိုးရခေါင်းဆောင်တွေရဲ့ထိုးနဲ့တိုက်ခိုက်နေတာတွေကိုဥပမာပေးရမယ့်ကိစ္စတစ်ခုဆိုပြီး American Press Institute ကTorman Rosenstein ကSkype ကနေအခုလိုပြောပါလေ
By calling them fake news he's saying they're illegitimate
တင်းလိန်တွေတင်းမှားတွေလို့ပြောပြီးတရားမဝင်ဘူးလို့ဆွဆွဲတာကတင်းဌာနတွေကြာဆုံးနေပြီးတမိုင်းမှာလမ်းကြောင်းလွဲနေပြီလို့ပြောလိုက်တာပါတင်းဌာနတွေဟာပြည်သူရန်သူလို့ဆွဆွဲရင်ငါသားလျင်ပြည်သူသူတို့ကရန်သူတွေဖြစ်ကြတယ်ငါကိုဝေဖန်တဲ့တင်းဌာနဟာပြည်သူကိုဝေဖန်တာနဲ့အတူတူဆိုတာမျိုးပြောလိုက်တာပါ
အမေရိကန်ပြည်ထောင်စုမှသတင်းဌာနတွေပေါ်လူထုယုံကြည်မှုတွေကြာဆင်းနေပါတယ်။ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ကြာဆင်းနေတဲ့ပြည်ယုတ်တစ်ခုအဖြစ်တချို့ကထောက်ပြကြပါတယ်။သတင်းတော်တွေအနေနဲ့ကမ္ဘာတဝန်းသတင်းပို့ရေးတာဝန်တွေကိုဆက်လက်ထမ်းဆောင်နေချိန်မှာပဲအန်ဒီရဲ့ကြီးတဲ့ဝန်ကြီးမှာစွန့်စွန့်စားစားခက်ခဲခဲတာဝန်ထမ်းရမယ့်အခြေအနေကတော့ပိုတိုးလာနေတဲ့ဆိုပြီးနောက်ဆုံးထွက်လာတဲ့စီရင်ခံစာတွေကရည်ညွှန်းဖော်ပြနေကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးပါရှင်။အခုတော့တာရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့ကြာသပတေးညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။စောင်းနှင်းတွေဝေးတဲ့ဒီနှစ်သက်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖြောပြပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ Smashing Pumpkins ရဲ့ Christmas Time လို့အမည်ရတဲ့သချင်းလေးနဲ့ဖြောပြပေးကြပါမယ်။နားဆင်ကြပါရှင
် We watch the children
Smashing Pumpkins ရဲ့ Christmas Time ဆိုတဲ့သင်းကိုနားဆင်ခဲ့ကြတာပါ။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ကြာသပတေးနေ့ညပိုင်းစီစဉ်တွေမှာတော့ကျမ်းမာရေးကန္တဥအောင်ခင်ရဲ့မြမာရေးတုံသက်ခြင်းနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။ဒီကနေ့အတွက်အစီအစဉ်ဒီအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါအောင်ရှင်။
ဆီးရီးယားမှာ IS စစ်သွေးကြွတွေကိုအနိုင်ရပြီမို့အမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်ဗုဒ္ဓဟူးနေ့ကကြေညာခဲ့တဲ့အပေါ်မှာအိမ်မီရောကကာကွယ်ပြောကြားခဲ့ပါတယ် IS တွေကိုနှိမ်နင်းခဲ့နိုင်ပြီလို့ပြောတဲ့အတွက်ဆီးရီးယားကနိုင်ငံတကာပူးပေါင်းတပ်တွေရဲ့စစ်ဆင်ရေးတွေအဆုံးသတ်သွားပြီဆိုတဲ့အထိပယ်မရောက်ဘူးလို့အိမ်မီရောပြောခွင့်ရဆာရာဆန်ဒက်စ်ကပြောပါတယ်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒါနာဝှိုက်ကလည်း IS တွေသိမ်းပိုက်ထားတဲ့နေရာတွေလွတ်မြောက်အောင်လို့ပူးပေါင်းတပ်တွေကဆောင်ရွက်နိုင်ခဲ့ပြီဒါပေမဲ့ IS တွေအပေါ်တိုက်ခိုက်တဲ့စစ်ဆင်ရေးကတော့မပြီးဆုံးသေးဘူးလို့ပြောကြခဲ့ပါတယ်။တမရထရမ့်ရဲ့ဒီဆုံးဖြတ်ချက်ကဒီ IS Islamic အစွန်းရောက်တွေပြန်ပြီးတော့လူစုနိုင်အောင်အခွင့်အရေးပေးသလိုဖြစ်သွားနိုင်တဲ့အပြင်ဒေသတွေမှာရှိတဲ့ American ရဲ့မဟာမိတ်တွေကိုပစ်ပယ်တာ American တပ်နမန်တွေကိုအနှောက်အယှက်ပေးတာ American စစ်တပ်ရဲ့အကြံပေးချက်တွေကိုဆန့်ကျင်လိုက်တာဖြစ်တယ်လို့အထက်လွှတ်တော်အမတ်တွေကပြောကြားဝေဖန်နေကြပါတယ်။American ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကနေပြီးတော့ရှောင်ရှားနိုင်အောင်လို့ယာယီအစိုးရအတုံးစကြိတ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်လွှတ်တော်အမတ်တွေဗုဒ္ဓဟူးနေ့ကအတန်းနဲ့မဲခွဲအတည်ပြုလိုက်တဲ့ယာယီအတုံးစကြိတ်မှာမက္ကဆီကိုနဲ့နေဆက်မှာတတိုင်းဆောင်နိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စကြိတ်ဒေါ်လာ5ဘီလီယံမပါပါဘူးယာယီအတုံးစကြိတ်ဥပဒေချမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုရအောင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်ကဒီနိုင်ငံတကာ Gatwick လေဆိပ်မှာdrone လေယာဉ်ပြန်တန်းခဲ့တာကိုတာဝန်ရှိသူတွေဆက်လက်စုံစမ်းနေတဲ့အတွက်လေဆိပ်ကိုပိတ်ထားရပါတယ်။လေယာဉ်အစင်းတဲ့အများဆုံးဒီလန်ဒန်လေဆိပ်တစ်ခုကိုပိတ်ထားရတဲ့အတွက်တောင်းနဲ့ချီတဲ့ခီးသည်တွေရဲ့ခီးစဉ်တွေနှောက်နှေးဒုက္ခရောက်နေပါတယ်။ခီးစဉ်အများပြားကိုဖျက်ထားရတဲ့အတွက်ခီးသည်တွေအနေနဲ့လေယာဉ်ဝင်းကိုမလာခင်မှာဒီလေယာဉ်ပြန်တန်းမှုအချိန်စရာတွေကိုအရင်ကြည့်ကြဖို့အတွက်တာဝန်ရှိသူတွေကအကြံပေးထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ် PPJ Asia Set 7 Juru ကနေတိုက်ထုတ်လင်းပေးတဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။ VOA အစီအစဉ်တွေကိုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
From Washington.